ရှေးဟောင်းဖျားစီရီတွေရှိတဲ့ပကံမြို့နဲ့ကပ္ပရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ခံထားတဲ့အန်ကောဝတ်ဖျားကျောင်းကြီးရှိတဲ့ကမ္ဘောဒီးယားနိုင်ငံစီရမ်ရီမြို့တို့ကိုတိုက်ရိုက်လေကြောင်းခီးစဉ်ပြည့်စွဲဖို့အပါအဝင်နိုင်ငံခီးစဉ်လုပ်ငန်းဒီထက်မကတိုးတက်မဲ့အစီအစဉ်ကိုမြန်မာနဲ့ကမ္ဘောဒီးယားကြားမှာသဘောတူလိုက်ပါတယ်ကဘာလက်ခီးတယ်တွေကိုဆွဲဆောင်ထားနိုင်တဲ့ပုဂံနဲ့စီရမ်ရီမြို့ကြားတိုက်ရိုက်လေရင်ခီးစဉ်တွေရှိလာမယ်ဆိုရင်နိုင်ငံခြားခီးသွွားဧည့်သည်အဆများစွာတိုးလာမယ်လို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကြားခီးသွွားလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုအကောင့်တဲဖော်ရေးသဘောတူစာချုပ်ကိုနှစ်နိုင်ငံကြားနိုဝင်ဘာလထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီအထဲမှာပုဂံမျိုးနဲ့စီရန်ရီမျိုးတို့ကြားတိုက်ရိုက်လျင်ခီးစဉ်တွေစတင်ပြန်တမ်းမဲ့အစီအစဉ်လဲပါဝင်ပါတယ်။ရှေးဟောင်းဖျားတွေရှိတဲ့ပုဂံမျိုးစီကိုနိုင်ငံတကာကဘာလက်ခီးတယ်တွေလာကြသလိုစီရန်ရီမျိုးရဲ့လေးမိုင်လောက်မှာရှိတဲ့အန်ကောဝစ်ဖျားကျောင်းကြီးဟာလည်းကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကရှေးဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်သတ်မှတ်ခံထားရတာပါ။ခုလိုကဘာလက်ခီးတယ်တွေအသွားများတဲ့နေရာနှစ်ခုကိုတိုက်ရိုက်လျင်ခီးစဉ်တွေပြန်တန်းပြီးချိတ်ဆက်ဖို့ဆောင်ရွက်နေတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်းဝင်းကပြောပါတယ
် CRE နဲ့ပကံနဲ့ဆိုတာအကုန်လုံးကတော့ဒါ cultural site တွေပဲပေါ့နော်ဒီကတည်းကဟိုသူတို့ကမ္ဘောဒီးယားကဝန်ကြီးချုပ်ကမ္ဘာနိုင်ငံကဒါလည်းစီမံပကံနဲ့ကြောက်သွားတယ်ဒီဒီကမှာပကံနဲ့ CRE က cultural site တွေဖြစ်တယ်နောက်တစ်ခါကျတော့ဒါရင်းနှီးမှုအမိန့်တွေလည်းရှိရတဲ့ကြောင့်မလို့ကမ္ဘောဒီးယားကလောလောဆယ်ဆို50လောက်လာတဲ့ဒီမှာဒီမှာဒီဘက်ကိုလည်းဆက်ပြီးလာရတယ်ဒီမှာနိုင်ငံရဲ့ arrival တွေတက်မယ်ဆိုပြီးတော့နိုင်ငံချစ်ချင်ရင်းနှီးမှုပေါ့နော်ဟိုကလုပ်မယ်ဆိုဒီကကျတော့အလိုတိုက်ဒီကြောင့်နိုင်ပြီးဖို့ပထမဒီနေ့ပထမဆုံးပေါ့နောက်တစ်ခါကျတော့ကျမတို့ဒီကြောင်းလိုက်ရှိစမယ်ဆိုရင်ဥပဒေဧည့်သည်တွေဒီလိုလာမယ်မြန်မာပြည်ထက်မဲ့အောက်ပေါင်းတို့တခြားသက်သာတီတွေလည်းဆက်ပြီးတော့သွားဖို့ပေါ့နော်ဟိုအဲ့လိုမျိုးလေးအခြေအနေကောင်းမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အခုဆိုရင်ဘန်ကောက်ကို transfer လုပ်ပြီးတော့သွားနေတော့အချိန်နဲ့ကြာတယ်ပေါ့နော်အဲ့ဒါကြောင့်ဒီကျမတို့ကနိုင်ငံခြားကိုတခိုက်ဒီကြောင်းလိုက်ပြီးစေဖို့ကျမတို့ဆောင်ရွက်နေရဖြစ်ပါတယ
်900ရာစုကနေ15ရာစုအထိခမာအင်ပါယာထွန်းကားခဲ့စဉ်ကာလကရှေးဟောင်းလက်ရာတွေကြန့်ရှိတဲ့ CRC ကိုနှစ်စဉ်ကဘာလက်ခီးတဲ့တန်းချီရှိပါတယ်စီဗန်ရီစီလာရောက်ကြတဲ့ခီးသွွားတွေအနေနဲ့စီဗန်ရီကနေပကံဒီသားကိုတိုက်ရိုက်လာနိုင်မယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းခီးသွွားလုပ်ငန်းတွေတိုးတက်လာမယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးသက်လွင်တို့ကပြောပါတယ
်အခုပကံကိုပါထပ်ထည့်ပေါင်းမယ်ဆိုရင်လာမယ့်နှစ်မှာကျွန်တော်တို့နှစ်တန်းလောက်ပကံကိုလည်း international airport တွေနဲ့ကိုကပြုထားပြီးသူက CIU process ကိုဆောင်ရွက်နေပြီဆိုတော့လေဒါကျွန်တော်တို့အများကြီးတိုးတက်မှာပ
ါပကံနဲ့စီဗန်ရီတိုက်ရိုက်ခီးစဉ်ကိုတော့2018ဧပြီလလောက်မှာစတင်ပြေးဆွဲဖို့ရည်ရွယ်ထားပြီးလေရင်ပြေးဆွဲမဲ့အချိန်တွေတော့အတိအကျမတတ်မှတ်ရသေးဘူးလို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်တန်းဝင်းကပြောပါတယ
် CRE နဲ့ပကံကမှာဒီလိုမျိုး direct လေရင်ဆွဲတယ်ဆိုတာပထမအဆင့်တော့ကျမတို့က regular charter flight အဆင့်လောက်ပဲရှိလို့မရှင် schedule flight ဆွဲဖို့ကတော့လည်းနည်းနည်းတောင်းအောင်ပါပေါ့နော်ဒါ regular charter flight ဆိုတော့ကျမတို့ tour operator တွေကနေပြောမှာဒီ airline ကြီးဆိုကျမတို့က charter ဆွဲပြီးမယ်ဆိုတဲ့အဆင့်နဲ့ကျမတို့အဆုံးစားလုပ်ပါအောင်မယ်
ပကံဒေတာကိုပြင်မခီးတဲ့လာရောက်လေပဲမှုဟာဆိုရင်မနစ်ကထက်ပိုပြီးတော့73ရာခိုင်နှုန်းပိုတိုးလာတယ်လို့လဲဒေါခင်တန်းဝင်းကပြောပါတယ်71ရာစုလောက်ထဲကရှေးဟောင်းလက်ရာတွေရှိတဲ့ပကံဒေတာကိုကုလသမဂ္ဂယူနက်စကိုရဲ့ကမ္ဘာအမွေအနှစ်စာရင်းဝင်ဖို့အတွက်အစိုးရကစူးစမ်းနေတာပဲဖြစ်ပါလေခင်ဗျာ